လူ29ဦးထိခိုက်ဒဏ်ရာရသွားစေခဲ့တဲ့အနီးအမျိုးဘုံဖောက်ခွဲမှုပြုလုပ်ခဲ့သူလို့တန်မြတ်ရှိခံထားတဲ့သူဟာရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပြစ်ခတ်ရာကရရှိသွားတဲ့ဒဏ်ရာတွေကိုစေယုံမှာစေကုသမှုခံယူနေတာမှာပြန်နလန်ထူလာနေပြီဖြစ်ပါလေ။ရဲရရှိ2ဦးဒဏ်ရာရသွားခဲ့တဲ့ရဲနဲ့အပြန်အလှန်ပြစ်ခတ်မှုကိုအခြေခံပြီးလူတန့်ရန်စူးစမ်းမှု9မှုနဲ့အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုအစိုးရရှိနေတွေကဆွဲချက်တင်လိုက်ပြီဖြစ်ပါလေ။အသက်28နှစ်အရွယ်ရာဟာမီကိုဘုံဖောက်ခွဲမှုအတွက်စစ်ဆေးမေးမြန်းဖို့အလို့ရှိကြောင်းနယူးယောက်တမြို့လုံးတိုင်းတန်းနဲ့ရဲတပ်ဖွဲ့ကတုတ်တပ်ပုံနဲ့တကွာကြီးညာချက်ထုတ်ပြန်ပြီးမှရဟမီကိုမဟန်တန်နဲ့မွေးလာတဲ့နယူးဂျာစီပြည်နယ်လင်ဒန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်တာဖြစ်ပါလေ။လင်ဒန်မြို့ကအရက်ဆိုင်ပိုင်ရှင်တဦးကသူ့ဆိုင်တကားဝမှာလူတယောက်အိတ်နေကြောင်းရဲတပ်ဖွဲ့ကိုတနင်္လာနေ့မနေ့ကတိုင်ကြားခဲ့တာမှာအဲ့ဒီလူဟာရဟမီဖြစ်နေတယ်ဆိုတာကိုရဲကသိရှိသွားခဲ့တာပါ။အဲ့နောက်မှာတော့ရဟမီကတနက်နဲ့ပြစ်လိုက်တဲ့အတွက်ရဲတပ်ဖွဲ့ဝင်အုပ်ထိခဲ့ဒဏ်ရာရသွားပြီးသူလည်းဒဏ်ရာရခဲ့ပါလေ။ထိခိုက်ဒဏ်ရာမှုအလုံးဟာအသက်ကိုအန္တရာယ်ပြုနိုင်တဲ့အနေအထားမဟုတ်ဘူးလို့ဆိုပါတယ်။ရဟမီဟာဘုံဖောက်ခွဲမှုအတွက်တန်တရားဖြစ်ခံရသူအဖြစ်ဘယ်လိုသိရှိသွားတယ်ဆိုတာကိုတော့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောကြားခြင်းမရှိပါဘူး။ဒါပေမဲ့ဘုံဖောက်ခွဲမှုဖြစ်သွားခဲ့တဲ့နေရာတွေအနီးမှာရှိတဲ့စောင့်ကြည့်ကင်မရာတွေထဲမှာရဟမီရဲ့ပုံကိုစုံစမ်းစစ်ဆေးသူတွေကအချင်းချင်းတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေအနေနဲ့ရဟမီရဲ့လက်ပွေရာတွေကိုလည်းဘုံပေါက်ကွဲခဲ့တဲ့အစအနတွေထဲမှာတွေ့ရတယ်လို့ဆိုပါတယ်။နယူးယောက်မြို့တော်ဝန်Bill de Blasio ကရဟမီဟာလောလောဆယ်တော့မတင်ကာရသူတူဦးနေနဲ့သာရှိနေသေးတယ်လို့ပြောခဲ့ပါတယ်။နယူးယောက်မြို့မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားကတော့ဒီစုံစမ်းစစ်ဆေးမှုဟာတိုးတက်မှုတွေရှိနေပြီးဖြစ်ရမှန်ကိုသိရှိဖို့အားလုံးကပူးပေါင်းဆောင်ရွက်နေတယ်လို့ပြောခဲ့ပါတယ်။ရဟမီဟာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားအဖြစ်ခံယူထားသူဖြစ်ပါတယ်။